ကျမတို့ဒီမဲ့ဒီဒီညာရဲ့ဌာနမှာအနာယူခွင့်ပြုလိုက်ပြီတဲ့အားဤကြောင့်ဤဌာနမှာဒီညာရဲ့သူရဲ့ကောင်းဖြစ်အပြည့်အမှတ်ပြုကြည့်ပြီတင်တော်လိုရာတော်နိုင်ပြီဖြစ်တော့အကြောင်းပြပါပြီကျမတို့ဒီမဲ့ဒီကောင်းညာပြုပြီးလာပါစေ
ဒီကရတနင်္ဂနွေနေ့ကပညာရေးသပိတ်မှာပါဝင်မှုအတွက်ကြီးမြတ်နိုင်မျိုးနဲ့ရန်ကုန်တိုင်းပညာရေးမှုရုံးရှိမှာပညာရေးဝန်ထမ်းတွေစုဝေးနေချိန်ပြစ်ခတ်ခံခဲ့ရတာကြောင့်တည်ဆုံသွားတဲ့အလေတန်းပြချောင်းဆီယာမဒေါ်တင်ရွေရဲ့စာပနာဖြစ်ပါတယ်။လှိုင်သာယာမျိုးနဲ့ထောက်ဝဲလာတစ်ဆယ်မှာတာဝန်ထမ်းဆောင်ခဲ့တဲ့ဆီယာမရဲ့နောက်ဆုံးခရီးကိုထိမင်းတုတ်တံမှမိတ္တကြိုခဲ့တာပါ။ထောင်ထဲချီတဲ့လူလူအင်အားကလမ်းလျှောက်ချီတက်ပို့ဆောင်တဲ့အထက်အဖြူစိမ့်မှုအခြေခံပညာချောင်းဆီယာဆီယာမတွေအင်အားကလည်းအများအပြားရှိခဲ့ပါတယ်။ပညာရေးဝန်ထမ်းတပိတ်မဆခင်လူစုဝင်းနေချိန်မှာတင်လက်နက်ကင်တွေဘက်ကပြစ်ခတ်မှုကြောင့်လမောင်းချီထိခဲ့တဲ့ဆီယာမဟာအသက်59နှစ်အရွယ်ရှိပြီးကွယ်လွန်ချိန်မှာခင်မုန်းဖြစ်သူနဲ့သမီးနှစ်ယောက်ကြံရစ်ခဲ့တာပါဆီယာမရဲ့နောက်ဆုံးခရီးကိုလိုက်ပါပူဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကအခြေခံပညာကျောင်းဆရာတဦးကလည်
းအဲ့ဒီကထိုးခွဲချိန်မှာဆီယာမကြီးရဲ့တတိဆီယာမကြီးရဲ့စိတ်ဓာတ်ကျမကြီးရဲ့စိတ်အားနာရှင်ကိုတော်လန်ခြင်းနဲ့ကံယုံချက်တွေအားလုံးကျွန်တော်တို့မြင်တွေ့ရရဖြစ်ပါတယ်။အဲ့ဒီကံယုံချက်အဲ့ဒီစိတ်ချက်တွေတိုင်းနဲ့ကျွန်တော်တို့ဆက်လက်တည်ဆောင်သွားမှာဖြစ်ပါတယ်။ဆရာမကြီးရဲ့တင်းစွတ်တင်းဆက်လိနာခံမှုဟာကျွန်တော်တို့နောက်ကျန်နေတဲ့လူတွေရဲ့တိုက်ပွဲတွေဖြစ်ပါတယ်။ကျွန်တော်တို့အဲ့ဒီတိုက်ပွဲကိုဆက်လက်ကြည့်တတ်မှာဖြစ်ပါတယ်။စိတ်အားနာရှင်တွေပြင်မကြမချင်းကျမတို့ဆရာဆရာမတွေစတင်ရတဲ့ဝင်မှုဂရင်းပစ္စာတွေဒီနေရာတွေခြေရာလိုက်ပါလေ
ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့ပြီးနောက်တစ်ချိန်ရွေးကောက်ပွဲမချင်းပခင်အချိန်အထိစစ်ကောင်စီကအာဏာသိမ်းလိုက်တဲ့အပေါ်ဆန့်ကျင်တဲ့အထက်မဲယုံတွေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတွေလည်းပါဝင်လာပြီးအကြမ်းမဖက်အမှုအနည်းနဲ့အာဏာဖီဆန်ရေးစီရီယံလှုပ်ရှားမှုမှာပါဝင်နေတာပါအဲ့ဒီလှုပ်ရှားမှုတွေအစိုးရဝန်ထမ်းတွေနဲ့ဘဏ်ဝန်ထမ်းတွေပါဝင်နေတာကြောင့်လုပ်ငန်းတချို့ရပ်ဆိုင်းရတဲ့အထိထိရောက်မှုရှိနေတာပါကွယ်လွန်သူဆီယာမဒေါ်တင်ရွေရဲ့သမီးငယ်ဖြစ်သူမတ်အီခန့်မွန်ကလည်းအာဏာရှင်ဖျောက်ချရေး CDM လှုပ်ရှားမှုမှာအလုံးပါဝင်ပေးဖို့တောင်းဆိုလာပါတယ်
ညီမတို့ကလည်းလူငယ်တွေရှေ့ရှေ့ဆိုတာလည်းကြုံခဲ့ရတာမဟုတ်ပါမယ့်နော်အဲ့တော့ကြောင့်မို့လို့ဖြစ်နိုင်မှာဆိုရင် CDM အထောက်အဆုံဆိုတဲ့တော့ကြောင့်မို့လို့ CDM မပါသေးရင်တွေကိုလို့ CDM ပါစီခြင်းနဲ့ပေါ့နော်မိသားစုဝင်တွေအသက်တွေပြီးခဲ့ရတာမနှဲတော့အဲ့ဒါကြောင့်မို့လို့ CDM ကိုများများလုပ်ပေးကြပါလို့အဲ့မှညီမတို့တို့အမြင့်ပြချေမုန်းလို့ရမှာ
ဖေဖော်ဝါရီလ28ရက်နေ့တုန်းကလက်နက်ကင်တွေရဲ့ပြစ်ခတ်မှုကြောင့်အသက်23နှစ်အရွယ်လူငယ်တဦးလည်းကမာရွတ်မြို့နယ်အထက်ကငါးကျောင်းရှိမှာကွယ်လွန်ခဲ့ရပါတယ်သူရဲ့စာပနာကိုလည်းဒီကနေ့နေ့လယ်ပိုင်းမှာကျင်းပခဲ့ပြီးနောက်ဆုံးခီလိုက်ပေါပူဆောင်သူလူရုအင်အားကထောင်ထဲချီရှိခဲ့တာပါအဲ့ဒီနေ့မှာပဲရန်ကုန်မြို့မှာပြစ်ခတ်ခံရတဲ့အထက်တည်ဆုံးခဲ့ရသူကိုဟိန်းထွတ်အောင်နဲ့ကိုစင်လင်းထတ်တို့ရဲ့နောက်ဆုံးခီကိုလည်းဝင်းရံသူလူရုအများအပြားကပူဆောင်ခဲ့ကြတာပါဖေဖော်ဝါရီလ1ရက်နေ့အစောပိုင်းမှာစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတလားကျော်ကြာသွားတဲ့အချိန်အထိပြစ်ခတ်မှုကြောင့်တည်ဆုံးရသူတနိုင်ငံလုံးအတိုင်းအတာနဲ့20ကျော်အထိရှိလာပြီးဖန်စီထိမ့်သိမ်းခံထားရသူတွေထဲမှာလည်းဆန္ဒပြပြည်သူတွေသတင်းထောက်တွေနဲ့ကျမကြီးလုပ်သားတွေလည်းပါဝင်လာနေပြီဖြစ်ပါလေရှင်